င်းစိန်ဦးဆောင်တဲ့အရသာတပိုင်းအစိုးရလက်ထက်ကကြောက်ချူပြည်လဝနဲ့ဒဝဲမှာအထူးစီးပွားရေးဇုန်တွေဆောက်ဖို့စီစဉ်ပါတယ်အထူးဇုန်တည်ဆောက်ဖို့စီအစိုးရခေတ်ကစေခူးခဲ့တာကိုအကောင့်အထည်ဖော်တာပါပဲဒီအထက်မှာပြည်လဝအထူးစီးပွားရေးဇုန်တစ်ခုသာတက်ဝင်လှုပ်ရှားနေတာတွေ့ရပါတယ်ပြည်လဝဇုန်ကိုအရင်ဆုံးတရုတ်ကမျက်စိကျပါတယ်2004ကတန်ရင်ကြောက်တန်းစက်မှုဇုန်တည်ထောင်ဖို့တရုတ်ကစေခူးခဲ့ပြီးမြင်စီပွားရေးရပိုးပြီးမျိုးမျိုးမြင့်မြင့်ရနိုင်မဲ့ကြောက်ခုကိုအကောင်အထည်ဖော်ဖို့ဦးစားပေးခဲ့ပါတယ်။ဒါကြောင့်တရုတ်နေရာဂျပန်ဝင်လာပြီးတန်လျင်ကြောက်တန်းဆက်မှုဇုန်နေရာမှာတီလဝအထူးစီးပွားရေးဇုန်တည်ဆောက်ဖို့2017မှာမြန်မာအစိုးရနဲ့သဘောတူလိုက်ပါတယ်။2013မှာတည်ဆောက်တဲ့တီလဝဇုန်ကို2015မှာစတင်အသုံးပြုနိုင်တာမို့ပထမဆုံးသောအထူးစီးပွားရေးဇုန်ဖြစ်လာပါတယ်။ကျောက်ဖြူယူနန်ဓာတ်ငွေပိုက်လိုင်းကို2013မှာဆောက်လုပ်ပြီးစီးပြီးမကြာမီရင်းနှံပိုက်လိုင်းဆောက်လုပ်နိုင်တာမို့တရုတ်ရဲ့ပိုက်လိုင်းစီမံကိန်းအောင်မြင်သွားပါတယ်။တင်ရဇတ်တထည့်ယူမှုမှာခြေတွက်နေတဲ့တရုတ်ဟာအထူးစီးပွားရေးဇုန်တည်ဆောက်ရမှာဂျပန်ကိုမမီပဲဖြစ်နေပါတယ်
။ဒဝဲအထူးစီးပွားရေးဇုန်စီမံကိန်းမှာလည်းထိုင်းနဲ့လက်တွဲအကောင်အထည်ဖော်ဖို့ဂျပန်ကသဘောတူထားပုံရပါတယ်။လွန်ခဲ့တဲ့နှစ်ကဒေါ်လာတန်း 1,500 လောက်အထိဂျပန်ကရင်းနှီးမြှုပ်နှံခဲ့ပါတယ်။အဲ့ဒီတည်းက3ပုံ2ပုံဟာစင်ကာပူကတစ်ဆင့်မြှုပ်နှံတာဖြစ်ပါတယ်။ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းကိုဂျပန်ကုမ္ပဏီတွေပို့ပြီးစိတ်ဝင်စားကြပါတယ်။တရုတ်စင်ကာပူနဲ့နယ်သာလန်ပြီးရင်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာစတုထအများဆုံးဖြစ်တယ်လို့မေလ29ရက်နေ့ထုတ် Japan Times မှာဖော်ပြထားပါတယ်။ဂျပန်ရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICAမြန်မာအစိုးရနဲ့ပုဂ္ဂလိကမြန်မာဂျပန်အစုအဖွဲ့တွေပူးပေါင်းပြီးတီလဝါအထူးစီးပွားရေးဇုန်ကိုအကောင့်ထည့်ဖော်နေတာဖြစ်ပါတယ်။တီလဝါရဲ့အခြေအနေကို IGC နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးစင်တာကမတ်လကအစီရင်ခံစာထုတ်ပြန်ထားပါတယ်
။မြန်မာပြည်ရဲ့ပထမဆုံးအထူးစီးပွားရေးဇုန်ကိုဘယ်အတိုင်းအတာအထိအကောင့်ထည့်ဖော်နိုင်တယ်လဲဆိုတာကို IGC International Group Center ကလေ့လာစမ်းသပ်ထားတာဖြစ်ပါတယ်။ကုန်ပြန်ပြူးမှုအလုံသမားနဲ့လုပ်ငန်းအခြေအနေဆိုင်ရာအစီရင်ခံစာတွေမှာအခြေခံပြီးရေးထားတာလို့ဆိုပါတယ်။လွန်ခဲ့တဲ့ February 1ရက်နေ့အထိတီလဝါမှာလုပ်ငန်းပေါင်း38ခုရှိနေပြီးအလုံအကိုင်9000ကျော်ဖန်တီးပေးနိုင်တယ်လို့ဆိုပါတယ်။အထူးစီးပွားရေးဇုန်မှာအခွန်ကင်းလော့ခွင့်ဇုန်နဲ့လုပ်ငန်းမြင့်တင်ရေးဇုန်ဆိုပြီးနှစ်ပိုင်းခွဲထားပါတယ်။အခွန်ကင်းလော့ခွင့်ဇုန်ရဲ့ထုတ်လုပ်မှုကွန်ဆက်ရာဂိုင်းနှုန်းကိုနိုင်ငံခြားကတင်ပို့ပါတယ်။ဒါကြောင့်ဒီဇုန်မှာအထည်ချုပ်လုပ်ငန်းနဲ့အကြီးစားလျှက်စစ်ပစ္စည်းထုတ်လုပ်မှုကိုအဓိကထားပါတယ်လုပ်ငန်းမြင့်တင်ရေးဇုန်ကတော့ပြည်တွင်းဈေးကွက်အတွက်ဖြစ်ပါတယ
်ဒါကြောင့်ပို့ကုန်ထုတ်လုပ်တဲ့အခွန်ကင်းလွတ်ဇုန်မှာအလုံသမားဥယျာဉ်ငါးစပိုများနေပါတယ်အထူးစီးပွားရေးဇုန်ကနိုင်ငံခြားကုမ္ပဏီတွေရဲ့အတတ်ပညာပြည်တွင်းကုမ္ပဏီတွေစီကိုပြန့်နှံ့သွားတာဟာအကျိုးအမြတ်လို့ဆိုရပါမယ်နိုင်ငံခြားကုမ္ပဏီတွေမှာလုပ်တဲ့မြန်မာတွေလုပ်ငန်းကျွမ်းကျင်လာကြပြီးအခြားအလုပ်တွေကိုပြောင်းရွှေ့လုပ်ကင်တဲ့အခါကျွမ်းကျင်မှုနဲ့အတတ်ပညာပြန့်နှံ့သွားပါတယ်။ဒါဟာအထူးစီးပွားရေးဇုန်ရဲ့အကျိုးကျေးဇူးတစ်ခုဖြစ်ပါတယ်။လူစွမ်းအားစီမံခန့်ခွဲမှုဗန္ဓာရေးနဲ့စည်ရင်းအင်းစတာတွေမှာခင့်မိပြီးကျွမ်းကျင်လာကြပါတယ်။ပြည်တွင်းလုပ်ငန်းတွေကပေးပို့တဲ့ကုန်ကျန်းတွေကိုအထူးဇုန်မှာကုန်ကြောအဖြစ်ပြောင်းလဲနိုင်တာဟာတိုင်းပြည်စီးပွားရေးကိုမြှင့်တင်ရာရောက်ပါတယ်။ပြည်တွင်းကုန်ကျစရိတ်နဲ့ဝန်ဆောင်မှုကိုအထူးစီးပွားရေးဇုန်မှာသုံးနိုင်ဖို့လိုအပ်ပါတယ
်။ဒါပေမဲ့ပြည်လဝမှာတော့ဒီလိုလုပ်နိုင်တဲ့အင်အားနေပါနေပါသေး။အခွန်ကင်းလို့ဇုန်မှာပြည်တွင်းကုန်ကျစသုံးတဲ့ဇယိတ်စကားဟာ10ရာခိုင်နှုန်းအောက်မှာသာရှိနေပြီးလုပ်ငန်းမြင့်တင်ရေးဇုန်မှာတော့20ရာခိုင်နှုန်းအောက်မှာရှိတယ်လို့သိရပါသေး။အစားအသောက်လုပ်ငန်းမှာသာပြည်တွင်းကုန်ကျစ90ရာခိုင်နှုန်းအသုံးပြုပါသေး။လုံသမားအများစုကပြည်လဝအနီးတစ်ဝိုက်မှာငားရနေတိုင်းတဲ့အတွက်တွားရလာရအဆင်ပြေပါလေ။ဒါပေမဲ့မန်နေဂျာတွေကတော့အနေဝေးတဲ့အတွက်တစ်နေ့2နာရီရောအလုပ်သွားဖို့အချိန်ပေးနေရပါသေး။ပြည်လဝအထူးစီးပွားရေးဇုန်အတွင်းနေတိုင်းလုပ်ကင်နိုင်ရေးနဲ့အဆင်ပြေချောမွေစေရေးအတွက်ဝန်ဆောင်လုပ်ငန်းတွေမရှိသေးတာကိုအားနည်းချက်တစ်ခုအဖြစ်ပေါ်ပြထားပါသေး။ရန်ကုန်နဲ့မီးတာကိုအကြောင်းပြုပြီးအင်ယာစီမံကိန်းမလုပ်တာဖြစ်ပုံရပါသေး။အထူးစီးပွားရေးဇုန်အောင်မြင်နေတဲ့တရုတ်ထိုင်ဝမ်တောင်ကိုရီးယားမှာပြည်တွင်းဈေးကွက်နဲ့ချိတ်ဆက်ပြီးအထူးဇုန်ပြင်ပမှာအလုပ်အကိုင်ဖန်တီးပေးနိုင်တာတွေ့ရပါတယ်။ဒါပေမဲ့တီလဝါကတော့ ဒီအဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ။